ခောက်တော့စီပင်သားရရေကောက်ပွဲတွေနဲ့လူငယ်တွေအကြောင်းတိုက်ဆိုင်သမျှကိုပြန်တင်ပြချင်တာပါကျွန်တော်တို့စီမှာလည်းအထွေထွေရေကောက်ပွဲခေါ်တဲ့လွတ်တော်ကိုယ်စားလှယ်တွေရေကောက်ပွဲပြီးတဲ့အခါမှာစီပင်သားရရေကောက်ပွဲတွေကိုအခုမှပို့ပြီးတော့လူတွေစိတ်ဝင်စားလာကြတာ哦အဲ့ဒီထဲမှာမှလူငယ်တွေပေါ့ဒီတစ်ခေါက်မှာသူတို့ရဲ့စိတ်အားတက်ကြွမှုတွေတော်တော်များများတွေ့ရပါတယ်တွေ့ရတယ်ဆိုတာကနှမျိုးပါဒီတက်ရောက်မှုပေါ့အဲ့ဒီလိုရွေးချယ်လိုက်တဲ့စီပင်သားရလူကြီးမင်းတွေကကျွန်တော်တို့တက်ဘာတွေပြန်လုပ်ပေးနိုင်မယ်ဆိုတဲ့ဟာကိုစိတ်ဝင်စားလာတာအရင်သက်ဆိုင်တက်လာတာလူငယ်တို့ကြားထဲမှာတွေ့ပါတယ်ဒီကြီးတဲ့ပို့ပြီးတော့ကျွန်တော်အထူးပြောချင်တာကလူငယ်တွေကိုယ်တိုင်ဝင်ပြီးတော့အဲ့ဒီတောင်းဝန်ကိုယူဖို့ကြိုးစားလာကြတာပါပဲဒါကအကောင်းတဲ့လက္ခဏာပါတကယ်လည်းကြိုးစားကြပါတယ်သို့တော့ပြဿနာတစ်ခုရှိနေတာကတော့ဘာလဲဆိုတော့ဒုံးစံအတိုင်းမှာလူငယ်တွေဆိုတာအတွေ့အကြုံမရှိသေးဘူးဆိုတဲ့အကြောင်းပြချက်ပါပဲအဲ့ဒါကတော့ဟိုသူတို့ထက်ကြီးတဲ့မျိုးဆက်ကအဲ့ဒီလူငယ်တွေနဲ့ပတ်သက်ပြီးတော့ပေးတဲ့အစဉ်ကြီးပေါ့ဗျာတကယ်တမ်းကျတော့အခုလိုကိစ္စမျိုးမှာစီပင်သားရရဲ့ရွေးကောက်ပွဲမှာပဲဖြစ်ဖြစ်လွတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲပဲဖြစ်ဖြစ်ပေါ့လေကြည့်ကြတဲ့အခါမှာဝင်လာတဲ့သူတွေကနှစ်မျိုးကိုတွေ့ရပါတယ်တစ်မျိုးကတော့သူတို့ဖြည့်ဆည်းသင့်တဲ့အရာတွေကိုဖြည့်ဆည်းတယ်ဉာဏ်ပညာအရအဲ့လုပ်ငန်းရဲ့သဘောသဘာဝတွေကိုသင်ယူခဲ့တာပြီးတော့အဲ့ဒီဟာနဲ့ဆက်ဆက်တဲ့အကြောင်းအရာတွေကိုလေ့လာခဲ့တာသင်ယူကြရခဲ့တာပေါ့ဒါတွေကိုဖြည့်ဆည်းတဲ့သူတွေပေါ့အဲ့လိုဖြည့်ဆည်းပြီးတော့ဝင်လာတဲ့သူတွေပါနောက်ဒုတိယတစ်မျိုးကတော့ဗာလဲဆိုတော့လွယ်ပါတယ်လို့ထင်ပြီးတော့ဝင်လာတဲ့သူတွေကိုတွေ့ရတာပါပဲသူတို့ကတော့ရရင်လည်းအမြတ်ပေါ့မရရင်လည်းအရင်ပဲဆိုတဲ့စိတ်မျိုးကိုတွေ့ရပါတယ်ဒီနှမျိုးထဲမှာမှအဲ့ဒီမဲဆန္ဒရှင်တွေစိတ်ဝင်စားမှုအပေါ်ကိုမူတည်ပြီးတော့ဒီလူတွေရဲ့အလုပ်တွေသူတို့ရဲ့ကြော်ညာအားတွေပြောရင်တော့ပြည်သူဆက်ဆံရေးအလုပ်တွေပေါ့လေအဲ့ဒါတွေကိုလည်းစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်ဒီနေရာမှာတစ်ခုတိုက်ဆိုင်တာတစ်ခုထပ်ပြောပြသေးကျွန်တော်ကအဲ့ဒီစီပင်သားရလူကြီးနေရာမှာလူငယ်တွေဝင်ပြီးတော့ပြိုင်ကားတဲ့ကိစ္စကိုပြောတဲ့အခါမှာမိဘတယောက်ကပြောပါတယ်သူ့သားသမီးတွေအဲ့ထဲမှာမော်ဒယ်တယောက်ပါနေတယ်ပေါ့အဲ့ဒီမော်ဒယ်အလုပ်ကိုအခုတော့သူမောင်မြင်သေးပါဘူးစူးစမ်းနေသေးပါကလေးမလေးကတော်တော်ငယ်ပါသေးတယ်အဲ့တော့သူကပထမဆုံးကမိဘတွေကသဘောမတူပါဘူးဘာဖြစ်လို့မတူဘူးလဲဆိုတော့အဲ့ဒီမော်ဒယ်ဆိုတဲ့အလုပ်ပေါ်မှာသူတို့စဉ်းစားထားတာသူတို့နားလည်ထားတဲ့အပေါ်မူတည်ပြီးတော့သဘောမတူတာပါအဲ့တော့ပြင်းပြထန်ထန်ကန့်ကွက်ပါတယ်ဖျက်ပါတယ်ကလေးရဲ့အဲ့ဒီဖြစ်ချင်တဲ့စိတ်ကိုမိဘတွေကရတဲ့နည်းနဲ့ညှင်းဆန်ခဲ့ပါတယ်နောက်ဆုံးချင်းချောက်တာဖိအားပေးတာအဲ့ဒါတွေနဲ့လှုပ်ပေးခဲ့ပါတယ်ဒါမဲ့ကလေးတွေကခဏပဲငုတ်ရှိုးသွားပြီးတော့သူတို့အခွင့်အသာထားနဲ့တပြိုင်နက်ဆက်ပြီးတော့သူတို့ယုံကြည်တာကိုသူလှုပ်ချင်တဲ့အတဝင်းဝါးချောင်းကိုတွန်းတွန်းတိုက်တိုက်ကြိုးစားတဲ့အခါနောက်ဆုံးတော့မိဘတွေကဒီလိုစဉ်းစားပါတယ်တဲ့ငါတို့သူ့ကိုလှုပ်ပေးထားလို့လည်းမရဘူးသူတဘောသူဆောင်ပြီးတော့သူလှုပ်ချင်တာလှုပ်တော့မယ်ဆိုရင်အဲ့ဒီပတ်ဝန်းကျင်ရဲ့ကောင်းမကောင်းပုံမှန်မူတည်ပြီးတော့အဲ့ဒီကလေးမှတက်ရောက်မှုရှိနိုင်တယ်အထူးသဖြင့်တချို့သောအသက်ဝင်းဝါးချောင်းတွေကအရေးချုံတဲ့လူတွေကဝင်ပြီးတော့အကျင့်စာရိတ်တာနဲ့ဆိုင်ရာမေခွန်းထုတ်เสียကောင်းတဲ့အလုပ်တွေကြင်ညာမှုတွေရှိနေတဲ့အခါကျမိဘတွေစိုးရိမ်နေပေါ့အဲ့ဒါနဲ့မိဘတွေကကိုယ်တိုင်ကဒီကလေးကိုလမ်းမမရောက်အောင်ထိန်းယုံထိန်းပေးပြီးတော့သူ့မွေးချင်တဲ့အသက်ဝင်းမှုဖြစ်တဲ့ဒီမော်ဒယ်အလုပ်ကိုခွင့်ပြုလိုက်ရတယ်ကလေးကတော့အခုတော့ကြိုးစားသေးပေါ့အောင်မြင်မယ်မအောင်မြင်မယ်မသိကြသေးပါဘူးအဲ့တော့ကျွန်တော်တို့စီမှာအဓိကဒီတစ်ခေါက်တွေ့လိုက်ရတာဘာလဲဆိုတော့ခုနကစီပင်သားရရွေးကောက်ပွဲအတွက်ဝင်ပြိုင်မယ်ဆိုတဲ့လူငယ်တွေထဲမှာပြည်သူတွေရဲ့တုံ့ပြန်မှုကဘာလဲဆိုတော့ဘသူ့ကိုစိတ်ဝင်စားတာလဲဘာကိုဝိုင်းပြီးတော့မဲပေးချင်တာလဲလို့ကြည့်လိုက်တော့ပြည်သူတွေငတ်မွနေတဲ့အရာဟာပညာတတ်မျိုးဆက်တစ်ဖြစ်နေတာကိုတွေ့လိုက်ရပါတယ်အဲတချို့များဆိုရင်သူတို့အဲ့လိုပညာတတ်မျိုးဆက်တစ်ကသူတို့မဲပေးရမယ့်နယ်မှာမပါလို့တော့မှအားမလို့အားမရဖြစ်နေတာကိုတွေ့ရတယ်ဘာဖြစ်လို့ပညာရမျိုးသက်စ်ကိုဒီလောက်ငတ်မွနေကြတာလဲဒါတော်တော်စဉ်းစားကြရကောင်းပါလေကျွန်တော်ခုနတင်ပြဘူးပါဘီအဲဒီမော်ဒယ်အလုပ်ပဲဖြစ်ဖြစ်တခြားကျွန်တော်တို့ဥပမာပြောကြပါတော့အကျော်ပြင်တဲ့ပညာရှင်တွေရှိပါတယ်တချို့ဟိုတက္ကသိုလ်များကဆိုလို့ရှိရင်သူတို့ကိုဖီဇီယိုသီရပီဆိုတဲ့ပညာနဲ့ဘွဲကိုပေးလိုက်ပြီးတော့ဂုဏ်သိက္ခာရှိတဲ့အလုပ်တွေနဲ့ဆရာဆရာမတွေလုပ်နေတဲ့ပညာရှင်တွေရှိပါတယ်ဒါပေမဲ့တစ်ဖက်မှာလူတွေကအနှိတ်ခမ်းဆိုတဲ့အရာခေါင်းစဉ်အောက်မှာမဖွဲမရာတွေလှုပ်လာကြတဲ့အခါမှာတချို့သောအလုပ်တချို့သောအသက်မွေးမှုတွေဟာလူတွေနားလည်မှုလွဲစရာဖြစ်လာတာကိုကျွန်တော်ထောက်ပြချင်တာပါအဲ့လိုပဲပရိဒအလုပ်တွေတော်တော်များများမှလည်းလောင်းစားဒိုင်တွေကဝင်ပါပြီးတော့ပတ်သက်နေတဲ့အခါမှာလူငယ်တွေကသူတို့သွားကျင်တဲ့လမ်းကြောင်းမှာဒီလိုအရေးချုံတဲ့ကိစ္စတွေကနှောက်ယှက်ပေးလာတဲ့အခါမှာခုနလိုပေါ့အများနဲ့ဆိုင်တဲ့အလုပ်တွေမှာဝင်လှုပ်ကျင်တဲ့အခါမှာအတော်အခက်ခဲဖြစ်ပါတယ်ကဲတခုလည်းကြည့်ကြရအောင်ပါမော်ဒယ်အလုပ်ဆိုတာကတော့သူ့ရဲ့တကူရေးကိစ္စပေါ့လေစီပင်သားရမှာဝင်ပြီးအရွေးခံနေဆိုတာတော့အများနဲ့ဆိုင်တဲ့ကိစ္စဖြစ်နေပြီအဲ့တော့လူကြီးနဲ့လူငယ်ပဲဖြစ်ဖြစ်ပါရွယ်လူချင်းပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ပါက ကျွန်တော်တို့ဘသူ့ကိုရွေးကြမှာလဲဘသူ့ကိုအားပေးကြမှာလဲဆိုတော့တွေးကြတဲ့အခါမှာလူငယ်တွေကိုမေးကြည့်တော့သူတို့ကတော့ဒီလိုကြည့်ပါတယ်သူတို့ကြည့်မှာကအဲ့ဒီလူကဘလို့ပညာရှင်နဲ့ချက်တန်းလာလဲဆိုတာကိုကြည့်မယ်လို့ပြောပါတယ်ပြီးတော့အသက်မွေးဝမ်းကြောင်းနဲ့အလုပ်ကိုင်တွေကိုဘလို့သဘောထားလဲဆိုတာသူတို့သိကြတယ်နောက်တစ်ခါအတွေ့အခေါ်ရအမိခိုးမကင်းမဲနဲ့ဥဆောင်လူလုပ်လို့မရဘူးဆိ ဒီလိုမျိုးကိုလူငယ်တွေခွဲခြားမြင်တတ်နေပြီဆိုတာတော့ကောင်းမွန်တဲ့အပေါင်းလက္ခဏာပဲလို့ပြင်ပြချင်တာပါ။